တောင်တုပ်ပင်လယ်ပြင်အတွင်းတင်းမာမှုတွေတိုးမြင့်ဖြစ်ပေါ်လာနေတာကြောင့်စင်ကာပူနဲ့ဖိလစ်ပိုင်နိုင်ငံတို့အပါအဝင်အရှိတောင်အရှအတွင်းကနိုင်ငံအတော်များများဟာငွေကြေးအမြောက်များအကုန်ခံပြီးရင်းငုတ်တင်းမောနဲ့တခြားရေတပ်တင်းမောတွေကိုဝယ်ယူနေကြပါတယ်။အရှိတောင်အရှတိုက်အတွင်းကနိုင်ငံ၅နိုင်ငံဟာ2016ခုနှစ်အတိတ်၅နှစ်သက်တိုက်ကာကွယ်ရေးအသုံးစည်းတွေကိုစေကနန်းအထိတိုးမြင့်သုံးဆွဲလာခဲ့ကြောင်းစတော့ခ်ဟ ோம் နိုင်ငံကညဉ့်ညဤသူတည်တနာအဖွဲ့ကဆိုပါတယ်။အင်ဒိုနီးရှားနဲ့ဗီယက်နမ်နိုင်ငံတို့ဟာလည်းကာကွယ်ရေးအတွက်60ရာခိုင်နှုန်းကျော်တိုးမြင့်သုံးဆွဲခဲ့ကြပါတယ်။အရှိတောင်အရှတိုက်အတွင်းကနိုင်ငံ9နိုင်ငံဟာမနစ်ကလက်နက်တင်သွင်းမှုအများဆုံးနိုင်ငံ40ထဲမှာပါဝင်ခဲ့တာကြောင့်ဒါဟာတစ်ကမ္ဘာလုံးအတိုင်းအတာနဲ့လက်နက်တင်သွင်းမှုရဲ့900ခန့်နှုန်းနဲ့ညီမျှပါတယ်။စင်ကာပူကာကွယ်ရေးဝန်ကြီးဌာနကလည်းဂျာမနီနိုင်ငံက Tyson Krupp Marine System ကနေရင်းငုတ်တင်မောနှစင်းဝယ်ယူဖို့မေလ16ရက်နေ့ကလက်မှတ်ထိုးခဲ့ပါတယ်။အလားတူရင်းငုတ်တင်မောနှစင်းကိုစင်ကာပူက2013ခုနှစ်မှာဝယ်ယူခဲ့ပါတယ်။ Thai စစ်အစိုးရကလည်းအမေရိကန်ဒေါ်လာတန်390ကျော်တန်ဖိုးရှိတဲ့နျူကလ িয়ার တပ်ဆင်ထားခြင်းရှိတဲ့ရင်းငုတ်တင်မောနှစင်းတရုတ်နိုင်ငံကဝယ်ယူဖို့သဘောတူလိုက်ပြီးနောက်ထပ်ဝယ်ယူဖို့အစီအစဉ်ရှိတယ်လို့ဆိုပါတယ်။တရုတ်နိုင်ငံရဲ့စီးရီအရာဘယ်နိုင်ငံမှထိတဲ့ရင်ဆိုင်လို့ကြတာမဟုတ်ပါဘူး။ဒါပေမဲ့အခုလိုရေတပ်အင်အားတိုးမြင့်လှုပ်ဆောင်လာနေတာကြောင့်အဆုံးသတ်မှာဒေတာတွေနဲ့ပြန်ဆန်မှုတွေဖြစ်ပေါ်ပြီးတောင်တုပ်ပင်လယ်ပြင်အတွင်းမှာအန္တရာယ်တွေပိုများလာနိုင်ပါတယ်။